ရတဖွဲ့ကဖမ်းဆီးစဉ်လူမဲမျိုးသား George Floyd တိဆုံးသွားတဲ့ပေါ်မချေနှက်မှုတွေကိုပြသတဲ့အနေနဲ့ American တလောမျိုးကြီးတို့မြများမှမင်းညားကလည်းဆက်လက်ဆန္ဒပြခဲ့ကြပါတယ်။ညမထွက်ရမင်းကိုအာခံပြီးဆန္ဒပြခဲ့ကြတဲ့အထက်ကနယူးယောက်မြို့မှာဆိုရင်လည်းမန်ဟတန်ရပ်ကိုချီတက်ကြတဲ့ရာနဲ့ချီတဲ့ဆန္ဒပြသူတွေကိုရဲကပိတ်ဆို့တားဆီးထားတဲ့အတွက်တရားဝင်မှာမင်းညားကပိတ်မိခဲ့ကြတာပါ။ကျော်ကျပြင်းနဲ့အတ္တလန်တာမြို့မှာတော့ည9နာရီကစညမထွက်အမိန်ကိုမလိုက်နိုင်တဲ့ရာနဲ့ချီတဲ့လူတွေကိုရဲတပ်ဖွဲ့ကမျက်ရည်ရုံပုံးတွေသုံးလူစုခွဲခဲ့ပါတယ်။နယူးယောက်နဲ့အတ္တလန်တာမြို့တွေမှာအဖမ်းဆီးတွေလည်းရှိခဲ့ပါတယ်။လွန်ခဲ့တဲ့တစ်ပတ်အတွင်းနိုင်ငံနဲ့လူပေါင်း 9,300 ထက်မနည်းကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့တဲ့အကြောင်းလည်း AP သတင်းကဖော်ပြခဲ့တာပါ။ Washington DC ကအင်ဖီရိုအနီး Lafayette ရင်းပြင်မှာလည်းရာနဲ့ချီတဲ့လူတွေညမထွက်အမိန်ကိုကျော်လွန်ပြီးမင်းညကဆန္ဒပြခဲ့ကြပါတယ်။အနီးနားမှာရှိတဲ့ St. John's ခရစ်ယာန်ဘုရားကျောင်းရှိသမ္မတဒေါ်နယ်ထရန့်သွားခဲ့တဲ့နေ့တုန်းကငင်းငင်းချမ်းချမ်းဆန္ဒပြနေသူတွေကိုလွန်ကျွန်ရေးတွေကအင်အားသုံးရှင်းလင်းခဲ့ပေမဲ့မင်းညားကတော့အေးအေးချမ်းချမ်းရှိခဲ့ပါတယ်။ဆန္ဒပြသူတွေကတော့လူမဲတွေရဲ့အသက်တွေကိုတန်ဖိုးထားပါမဖြစ်ပါနဲ့တော်သင့်ပါပြီးစတဲ့ကြွေးကြော်သံတွေကိုအော်ရခဲ့ကြတာပါ။အမေရိကန်မှာနိုင်ငံသားခွင့်ရလှရှားမှုကိုဦးဆောင်ခဲ့သူ Martin Luther King Jr. ရဲ့ I have a dream သူ့မှာအိမ်မက်တစ်ခုရှိတယ်လို့ဆိုတဲ့1963ခုနှစ်တုန်းကနမေကျော်မင်းကွန်းပြောကြခဲ့ရာအင်ဖီရိုနဲ့မလန်းမကန့်မှရှိတဲ့သမရဟောင်းလင်ကွန်းအမတ်တရဘိမှန်မှာလဲဆန္ဒပြသူတွေမဝင်နိုင်အောင်ပြည်ရင်းလူညွန့်အရင်တည်းကစောင့်ကြနေခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့ကဆန္ဒပြဝဲမှာတော့ထူးထူးခြားခြားဆိုသလိုမြို့တော်ဝင်ကရဲတပ်ဖွဲ့ဝင်တွေနဲ့အတူဆန္ဒပြသမားတွေကိုအားပေးတဲ့အနေနဲ့ဒူးထောက်ဂုဏ်ပြုခဲ့တာပါ။မိုင်ယာမီ၊ဟျူစတန်၊အော်လန်ဒို၊နယူးအော်လင်းစ်၊ဆီယက်တယ်၊ပေါ့တ်လန်နဲ့ဝက်စ်ကွန်ဆင်ပြည်နယ်မက်ဒီဆင်မြို့တွေမှာလဲဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။